ဇန်နဝါရီလ2ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့သမရာကြီးဦးသိန်းစိန်ရဲ့လူငင်းချမ်းသာအခွင့်ပြုခြင်းအမိတင့်မြင့်ဆောင်2012အရအကျဉ်းသား900ကျော်ပြန်လွတ်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသား30ဝန်းကျင်သာပါဝင်ပြီးထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူတွေပြန်လည်လွတ်မြောက်လာတာမရှိတာကြောင့်မိသားစုဝင်တွေရောပြည်တွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါစိတ်ပြတ်တဲ့ဝေဖန်တဲ့တွေထွက်ပေါ်လာပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတူဦးလည်းဖြစ်သတင်းစာဆရာစာရေးဆရာဖြစ်တဲ့မောင်ဝန်သားကတော့သူထင်ထားခဲ့သလိုလွတ်လပ်ရေးနေ့မှာနိုင်ငံရေးအကျဉ်းသားတွေအများအများပြန်မလွတ်လာတာကိုဝမ်းနည်းမိကြောင်းပြောပါတယ်။
ကျွန်တော်လည်းတော်တော်စိတ်မကောင်းဘူးပြောခဲ့။ဒါဆိုအလုံးမျောလင်းထားသလိုဖြစ်မှမဖြစ်မလားတော့။အလုံးမျောလင်းထားတာတော့လွတ်လပ်ရေးနေ့ဆိုတော့ဒါအလုံးကြီးညာပြီးတော့သွက်ပေးနေတယ်။နှစ်သုတ်ခွဲပြီးတော့လွတ်မယ်ဆိုတဲ့သတင်းရတယ်။တော်တော်ကြီးကိုခိုင်းခိုင်းလုံလုံထွက်တာကို။အဲဆိုကျွန်တော်တို့သတင်းမီဒီယာသမားတွေနေနဲ့ကြတော့လေဖြစ်လာတဲ့ပေါ်လာတဲ့သတင်းပေါ်မှာကြည့်ပြီးတော့ကျွန်တော်စောင့်ကြည့်ရတာ။အဲတော့တတိကြတော့ပေါင်းနဲ့နှိပ်ကြီးထောင်တယ်ကိုဟလာအချိုးကျချော့တယ်ဥစ္စာတော့ဝင်ဖြစ်နေတော့လွန်ငင်းချမ်းသာကွယ်မဟုတ်ဘူးကွာ။အဲကျွန်တော်တို့ပေါ်လွင်နေတယ်။အတွင်းချမ်းသာဝင်လို့တော့မစိုးနိုင်ဘူး။အဲတော့နောက်ရက်ပိုင်းအတွင်းဇန်နဝါရီလထဲမှာတော့နောက်ထပ်ထပ်ပြီးတော့အတွင်းချမ်းသာဝင်အစ်အမှန်ပေါ့။ဘာမလားဆိုပြီးကျွန်တော်တို့ဆက်ပြီးတော့မျှော်လင့်ရမှာပေါ့ဗျာ။ကျွန်တော်တို့ကပြည်သူလူထုရဲ့အပံကိုနားထောင်ပြီးတော့ပြောရမယ်ဆိုရင်တော့ပြည်သူလူထုကတော့ဒီကတော်တော်ကြီးကိုစိတ်ကျက်သွားကြတယ်။ကျွန်တော်တို့သိထားတဲ့ဒါတွတ်တော်ကလည်းအတွင်းချမ်းသာဝင်နဲ့ပတ်သက်ပြီးထောက်ခံပြီးပြီးနိုင်ငံတော်သမားရှိကိုလည်းတင်ပြပြီးပြီးဆိုတော့ဘာပဲဖြစ်လို့လွတ်တော်2ရက်လုံးကပြည်သူလူထုရဲ့ကိုယ်စားလှယ်တွေကိုအဲဒီကနေ့အလုံးသူနေချတာကွင်းတက်ကိုထောက်ခံရတာပဲအထူးသဖြင့်ဒီတိုင်းသာကောင်းဆောင်တွေစစ်စစ်ရှိမျိုးဆက်ကြောင်းသာကောင်းဆောင်တွေအသူတွေအပါဝင်ပေါ့လေယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုသုတ်ပြီးတော့ဒီမိုကရေစီနိုင်ငံတို့တည်ဆောက်ရေးမှာပါဝင်ကြမယ်ဆိုပြီးရင်အဲဒီတော့ကျွန်တော်ညီညွတ်ရေးရောညီညာရေးရောရနိုင်တာပေါ့
နိုင်ငံရေးအကျဉ်းသားဟောင်းနောက်ထပ်တူဖြစ်တဲ့လူရှင်တော်ကိုစားကနာကတော့အခုတကြိမ်လူငင်းချမ်းသာကွင်းအမိတ်ဟာသမရပေါ်အယုံကြည်တွေရော့ကျသွားစီတယ်လို့ဆိုပါတယ်
။ကျွန်တော်တို့အခု140နဲ့200လုံးမှရောက်နေတဲ့နိုင်ငံရေးအကျဉ်းသားအလုံးပေါ့ဗျာ။အဲသူမလီပင်လယ်ဓမြတွေတကယ်ကိုရောက်နေတယ်လို့ပဲဆိုပြီးတော့ကျွန်တော်အရင်ကပြောခဲ့မှုတဲ့အခုကျွန်တော်တကယ်ချင်းနဲ့ကျွန်တော်တို့ကဝိုင်းပြီးတော့ပြောကြပြီ။သူမလီပင်လယ်ဓမြတွေကဂတိပြည်တယ်ဗျာတဲ့။အခုကျွန်တော်တို့ကြားနေရတဲ့ဂတိတွေကဘယ်မလို့ပင်လယ်ဓမြတွေတောင်စိုးကုန်ရပြီလားလို့တော့ကျွန်တော်တို့ပြောချင်တာပဲ။တားလေအခုကိုလွတ်ပေးမှန်းကျင်တော့ပါဘူးဆိုလေမလွတ်ပေးကျင်ဘူးဆိုတာပြန်ပြောလိုက်တော့ဗျာဟုတ်တယ်မလားအပြင်ဥပဒေအဖြစ်ရှင်တဲ့အခါကျတော့ပြင်းနာနေလွတ်ပေးပါမယ်ပြောလို့ပြောပြီးတဲ့အခါကျတော့အနေဒီကိုဒီကောက်ပေါ်မှာမှတ်ပုံတင်စေခြင်းတဲ့အခါကျတော့လွတ်ပေးပါမယ်ပြောလို့ပြောအဲ့တော့ဒီလိုနဲ့ဆိုကျွန်တော်တို့ကဘယ်လိုယုံရတော့မှာလဲဘယ်လိုလူတွေရှိမှာကကျွန်တော်ကဒီသမရဟူဆောင်တဲ့ဆိုရဖို့ကျွန်တော်တို့ယုံပါတယ်လို့ဘယ်လိုပြောထွက်ရတော့မှာလဲယုံအောင်လုပ်ပြကြအောင်လေကယုံမှုမယုံနိုင်တော့ဘူးဗျာအဲ့ဒါကျတော့မကျေနပ်နိုင်ဘူးအမှန်တကယ်ပြောလို့ရတယ်ဒီကသူ့လက်ထဲမှာဖန်တာလာမှမဟုတ်တာသူ့လုပ်ပြပါလားရတာပဲဘာလို့မလုပ်ပြတာလဲအခုတည်းကမယုံသားနေဘူးလားမဖြောင့်မှန်နေဘူးလားလို့ကျွန်တော်တို့တန်နေဆောင်ဝင်နေပြီ
ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်လာမယ့်ကာလတွေမှာသမရဦးသိန်းစိန်အနေနဲ့နောက်ထပ်လူငင်းချမ်းသာခွင့်တွေထုတ်ပြန်ဖို့ရှိကြောင်းနိုင်ငံရေးအကျဉ်းသားတွေလည်းထပ်လွတ်လာအောင်မယ်လို့ယုံကြည်ကြောင်းသမရရဲ့နိုင်ငံရေးအကြံပေးအဖွဲ့ခေါင်းဆောင်ဦးကိုကိုလိုင်က RFA ကိုပြောပါရယ်ခင်ဗျာ
ကျွန်တော်တို့ဘသူတွေပါတယ်ဘသူတွေလွတ်တယ်ဆိုတော့သိမသိဘူးပေါ့နော်ဒါပေမဲ့လည်းဟိုလူချင်းချမ်းသာကွင်းအခုဆိုရင်တော့၃ချိန်ရှိသွားပြီနောက်ပြီးတော့လည်းဆက်ပြီးတော့မှလာအောင်မယ်လို့လည်းကျွန်တော်တို့တော့ကြားနေတာပေါ့လေအဲ့တော့30လောက်ဆိုတော့လည်းသိများတယ်လို့လည်းမပြောနိုင်ပါဘူးကြည့်ရတဲ့ဥစ္စာတော့လူချင်းချမ်းသာကွင်း၃ခုကလည်းတစ်ခုနဲ့တစ်ခုပေါ်ပြလာခြင်းလည်းမတူဘူးလေပထမတော့ကဟိုထောင်ကတစ်နှစ်ပဲလျှော့တာမျိုးရှိတယ်အခုကျတော့လည်းပဲ၄ပုံ၃ပုံလျှော့တာရှိတယ်ဒုတိယခေါက်တုန်းကတော့ဘာမှမပါဘဲနဲ့နမဆင်းပါတဲ့လူတွေကိုလူချင်းချမ်းသာဝင်ပြီးတဲ့ဆုံးမပေးတယ်ဆိုတော့ဒါတော့လူကြီးတွေကြည့်ရတာတော့ဖော်မြူလာတစ်ခုနဲ့တစ်ခုနဲ့ဆန်းသက်ပြီးတော့လုပ်နေသလားတော့မသိဘူးပေါ့လေအဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ဟိုမျောလင်းချက်ကြည့်ရတာပြီးဆုံးသွားတယ်ဂုံသွားတယ်သဘောတော့မရှိပါဘူးယုံကြည်ချက်ကြောင့်နိုင်ငံရေးယုံကြည်ချက်ကြောင့်မလို့အထက်မှာရောက်နေကြတဲ့လူတွေဟာအကုန်လုံးပြန်တော့အပြင်ကိုပြန်ရောက်လာမှာပါဒါကလည်းပဲဟိုအပြင်မှာရှိတဲ့လူကရှိနေပြီးတော့အထက်မှာရှိတဲ့လူကရှိနေတယ်ဆိုတဲ့ဥစားကြီးကလည်းတကယ်တမ်းပြောလို့ရှင်တော့သိကြည့်တော့သဘာဝမကြဘူးပေါ့လေဆိုတော့ဖြစ်လာမှာပါ။ဒါကတော့ကျွန်တော်တို့ကယုံကြည်တယ်ပေါ့နော်
။တာမန်အကျဉ်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားတွေကိုလွတ်လပ်ရေးနေ့နဲ့ပြည်ထောင်စုနေ့တွေမတိုင်ခင်မှာပြန်လှုပ်ပေးဝယ်ရှိတယ်လို့အစိုးရဘက်မှသတင်းတွေထွက်ပေါ်ခဲ့ပူးပါတယ်ခင်ဗျာ။